မြန်မာစစ်တပ်က2019ခုနှစ်ဩဂုတ်လအတွင်းမှာရိုညာတွေအပေါ်မှာကျူးလွန်ခဲ့တဲ့ရက်စက်မှုတွေကိုစုံစမ်းဖို့အမေရိကန်နိုင်ငံရေးဌာနက contract ပေးပြီးတော့ငှားရမ်းထားတဲ့လူခွင့်ရေးဥပဒေအဖွဲ့ဟာအဲ့ဒီကျူးလွန်မှုတွေအတွက်တာဝန်ရှိတဲ့သူတွေကိုရာဇဝတ်ခုံရုံးဖွဲ့စစ်ဆေးဖို့အရေးကြီးလိုအပ်နေတယ်ဆိုတဲ့အကြောင်းဒုက္ခသည်တွေကိုလူတွေ့ဆုံမေးမြန်းပြီးတော့နိုင်ငံတကာဥပဒေနဲ့မူဝါဒရေးအဖွဲ့ကတင်းလာနေတဲ့ကအစီရင်ခံထုတ်ပြန်ပါတယ်။ဒီနေ့မှာမြန်မာစစ်တပ်နဲ့ရိုညာတွေပေါ်မှာလူမျိုးတွေသက်ပြတ်မှုတွေကျူးလွန်နေလို့သတ်မှတ်ဖို့အမေရိကန်နိုင်ငံရဲ့ဌာနကလည်းလွှတ်တော်မတ်တွေရဲ့ဖိအားပေးခြင်းကိုခံရရပါတယ်ဒီအကြောင်းပြေဆုံးကိုဇော်ဝင်းနိုင်ဆက်ပြောပါလိမ့်မယ
်မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့ဆိုတော့ယုံကြည်ရလောက်တဲ့အချက်အလက်တွေကိုတွေ့ရှိထားကြောင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တထောင်ကျော်ကိုတွေ့ဆုံမေးမြန်းပြီးဝါရှင်တန်အခြေစိုက် International Law and Policy Group PILPG နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ကဒီဇင်ဘာလ3ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။သူတို့အဖွဲ့ရဲ့တွေ့ရှိချက်နဲ့ပတ်သက်လို့ဒီအဖွဲ့ကိုပူတွဲတည်ထောင်သူတဦးဖြစ်သူ Paul Williams ကအခုလိုပြောပြပါတယ
်။ It is clear from our intense legal review that there is in fact a legal basis to conclude that the Rohingya were the victims of war crimes.
ရိုဟင်ဂျာတွေပေါ်မှာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုနဲ့စစ်ရာဇဝတ်မှုတွေကျူးလွန်တဲ့ဆိုတဲ့ဥပဒေကြောင်းအရသတ်မှတ်လို့ရနိုင်တဲ့အခြေခံချက်တွေကိုတွေ့ရှိထားပါတယ်။ဒါကြောင့်ဒီပြစ်မှုတွေကျွလွန်ခဲ့သူတွေကိုနိုင်ငံတကာပြစ်မှုဆိုင်ရာကျင့်ထုံးတဲ့အညီအရေးယူနိုင်အောင်ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေပေါ်ရစ်ဆက်တဲ့ရာဇဝတ်မှုတွေကျွလွန်ခဲ့တဲ့သူတွေကိုနိုင်ငံတကာအတိုင်းအဝန်းကဥပဒေနီလန်တိုင်းဆောင်ရွက်ကြဖို့အကြံပြုလိုပါတယ
်။ PILPG နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ရဲ့အစီရင်ခံစာကိုပူးတွဲရေးသားသူတဦးဖြစ်တဲ့မီလီကာကော့စတစ်ကတော့ဒီအစီရင်ခံစာထွက်လာဖို့သူတို့အနေနဲ့ဘယ်လိုချင်းကဆောင်ရွက်ခဲ့တယ်ဆိုတာကိုရှင်းပြပါတယ
် So we didn't go just to a household and ask, you know, can someone speak to us and then have the head of the household usually the male speak to us
ကျမတို့ကတိုင်တက်ဆင်းသွားပြီးတော့ကျမတို့ကိုရှင်တို့အကြောင်းတွေပြောပြလို့ရမလားဆိုပြီးချိကက်ခဲ့တာမဟုတ်ပါဘူးအဲ့ဒီလိုသွားမေးရင်လည်းထုံးစံအရာအိမ်တော်ဦးစီးဖြစ်တဲ့အမျိုးသားကပဲဖြေကြတာများပါတယ်ကျမတို့ကတော့တခြားသူတွေရဲ့အတန်တွေကိုနားထောင်ခွင့်ရခဲ့ပါတယ်အထူးသဖြင့်တော့အမျိုးသမီးတွေနဲ့တက်ကြီးရွယ်ဦးတွေရဲ့ပြောပြချက်တွေကိုနားထောင်ခွင့်ရခဲ့ပါတယ်အင်တာဗျူးတွေအတိုင်းမှာတွေ့ရလေးရှိတဲ့ဖြေရလွန်းလွန်းညင်းငွေလာတဲ့ပုံစံမျိုးကျမတို့မတွေ့ခဲ့ရပါဘူးကျမတို့ကိုဖြေတဲ့သူအများစုဟာသူတို့ကိုယ်တိုင်ဒါမှမဟုတ်သူတို့မိသားစုဝင်တွေကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေကိုအခုမှပထမဆုံးအကြိမ်ပြောပူးကြတာပါအ
မေရိကန်နိုင်ငံရဲ့ဌာနကစက်တင်ဘာလအတွင်းထုတ်ပြန်ခဲ့တဲ့အစီရင်ခံစာဖြစ်လာအောင် PILPG နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ကအချက်အလက်တွေရှာဖွေစုဆောင်းပေးခဲ့တာဖြစ်ပါတယ်ဒါပေမဲ့ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့ကျွလွန်မှုတွေဟာလူသားတွေပေါ်ကျွလွန်တဲ့ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုနဲ့စစ်ရာဇဝတ်မှုမြောက်တယ်လို့ခေါ်ဆိုသုံးနှုန်းငယ်ခြင်းမရှိပါဘူး။မူလအစီအစဉ်ထားရတဲ့တလားလောက်နောက်ကျပြီးမှထုတ်ပြန်ခဲ့ပြီးနိုင်ငံတကာအသံဝန်ကြားမှာအငင်းပွားစရာဖြစ်စေခဲ့တဲ့အဲ့ဒီအမေရိကန်နိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာတော့လူတွေအစုလိုက်ပြုံလိုက်တပ်ဖြတ်တာအုပ်စုဖွဲ့အာဏာပြုကျင့်တာနဲ့တခြားကျွလွန်မှုတွေလှုပ်ဆောင်ဖို့စနစ်တကျကြိုတင်ပြင်ဆင်မှုတွေလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်တကယ်လို့အမေရိကန်အစိုးရကရိုဟင်ဂျာအရေးနဲ့ပတ်သက်လို့လူမျိုးစုအလိုက်ရှင်းလင်းတုတ်တင်မှု ethnic cleansing လို့တတ်မှတ်လိုက်မယ်ဆိုရင်တော့အမေရိကန်ကမြန်မာအစိုးရအပေါ်ပုံမှုပြင်းထန်တဲ့တန်ခါအရေးယူမှုတွေမဖြစ်မနေချမှတ်ရတော့မှာဖြစ်ပါတယ်ရိုဟင်ဂျာအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေဟာအစုလိုက်ပြုံလိုက်တပ်ဖြတ်တာလေကြောင်းကနေဘုံကျဲတက်ခိုက်တာအုပ်စုဖွဲ့အာဏာပြုကျင့်တာပြင်းထန်စွာရိုက်နှက်ညှဉ်းပန်းတာနဲ့အိမ်တွေကိုမိရှုတာတွေကိုခံခဲ့ကြရကြောင်းနိုင်ငံပေါင်း၁၇နိုင်ငံကစုံစမ်းစစ်ဆေးရမှု၁၈ဥပါဝင်နဲ့ PILPG နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်အနေနဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့သတ်မှတ်ဖို့အမေရိကန်လွှတ်တော်အမတ်တွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးအပေါ်ဖိအားပေးပြောဆိုမှုတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမနစ်ဩဂုတ်လတုန်းကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲအဖြစ်မြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်စဉ်မှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့သတ်မှတ်မဲ့အဆိုပြုချက်ကိုအမေရိကန်အောက်လွှတ်တော်ကအလွယ်တကူပဲရှေ့သတင်းပတ်အတွင်းချမှတ်လိမ့်မယ်လို့မျှော်လင့်ရပါတယ်။အဲ့ဒီအဆိုပြုချက်မူကြမ်းကိုတင်သွင်းခဲ့တဲ့ Ohio ပြည်နယ်က Republican လွှတ်တော်အမတ် Steve Chabot ကဝန်ကြီးပွန်ပေယိုအနေနဲ့ဒီကိစ္စမှာပြည့်ပြည့်စုံစုံရပ်တည်ဖို့တောင်းဆိုလိုက်ပါတယ်။ဒါအပြင်ပြစ်မှုကျူးလွန်ခဲ့သူတွေကိုပိတ်ဆို့အရေးယူတာနဲ့တခြားပြစ်ဒဏ်တွေချမှတ်ဖို့အတွက်လည်းအဆိုပြုချက်မူကြမ်းထဲမှာတောင်းဆိုထားပါတယ်။သမ္မတထရမ့်အစိုးရကတော့လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့သတ်မှတ်လို့စိတ်မရှိသေးပါဘူး။ဒါကြောင့်လည်းအခုချိန်ထိလူမျိုးစုလိုက်ရှင်းလင်းတုတ်တင်မှုဆိုတဲ့ဝါဟာရကိုပဲရွေးချယ်အသုံးပြုနေတာပါ။သ တမနာထွန်းအစိုးရကအဲ့ဒီလိုမတတ်မသေးတာကလည်းမြန်မာနိုင်ငံတရုတ်ဖက်ကိုလုံလုံပါသွားမှာကိုစိုးရိမ်တာအပြင်လက်ရှိမြန်မာနိုင်ငံမှာပေါ်ဆောင်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေအောင်မြင်စေလိုတဲ့အတွက်ဖြစ်တယ်လို့ခမန်းပြောဆိုမှုတွေရှိနေပါတယ်။မြန်မာစစ်တပ်ကတော့လူမျိုးစုအလိုက်ရှင်းလင်းတုတ်တင်နေဆိုတဲ့ဆွဆွဲပြောဆိုမှုတွေကိုညှင်းဆို့ထားပြီးသူတို့အနေနဲ့အကြမ်းဖက်လုပ်ရက်တွေကိုနှိမ်နှင်းခဲ့တာလို့တုံ့ပြန်ပြောဆိုပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးမှုတွေကတော့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေတယ်လို့ပြောဆိုထားပြီးရိုဟင်ဂျာအရေးအပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုအထွေထွေညီလာခံကအခုလအတွင်းချမှတ်ဖို့ရှိနေပါတယ်ခင်ဗျာ